မင်္ဂလာညနေခင်းပါတော်တာရှင်များရှင် VU American တန်ရဲ့2018ခုနှစ်စက်တင်ဘာလ19ရက်ဗုဒ္ဓဟူးနေ့ညနေပဲ6နာရီခွဲက9နာရီထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါညနေနားဆင်မဲ့သတင်းတွေထဲမှာတော့ကိုရီးယားနိုင်ငံခြားသဘောတူညီချက်အတိုင်းအမေရိကန်ကလည်းလက်လျောညီထွေဆောင်ရလာမယ်ဆိုရင်အဓိကနျူကလ িয়ার ဆဲယုံကိုဖျက်မယ်အကြောင်းမြောက်ကိုရီးယားကပြောလိုက်ပါတယ်။ဖိရှန်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန်တင်တရုတ်ချင်မြန်မာနိုင်ငံခီးစဉ်တွင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်နဲ့တွေ့ဆုံမှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့လည်းမျှော်လင့်ရပါတယ်။ဒီလိုထင်ကြရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတည်ငြိမ်ထိုင်တဲ့သူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာရီထဲမှာတော့ဒီကနေ့မနေ့အစောပိုင်းကတရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်ကျူကိုမြို့နယ်ဖိုင်ကောင်းကြီးရွာအုပ်စုအတွင်းနယ်မြေငင်းပွားမှုတစ်ခုဖြစ်ခဲ့ပါတယ
်။ဒါတော့ကဒီဘာဘောဝင်ကျနေတယ်ရထားပါလို့ရတယ်ဟိုအခုဒီဘက်ကပြောတာလို့ရက်ထားတယ်ဟာ
ဒီတာကန်တူပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူဒီကနေ့ပြည်အောင်စုလွှတ်တော်မှာပြောကြားတဲ့နိုင်ငံတော်အတိုင်ပင်ခံရုံးပြည်အောင်စုဝန်ကြီးဦးကျော်တင်ဆွေရဲ့နိုင်ငံတော်အခြေအနေရရရှင်းလင်းတဲ့မိန့်ခွန်းအပေါ်နိုင်ငံရေးသုံးသပ်သူတွေရဲ့အမြင်နဲ့ဒီမိန့်ခွန်းမှာထည့်သွင်းပြောကြားထားတဲ့မြန်မာကျောင်းဝင်တမိုးကျဆင်းမှုဟာနိုင်ငံတကာဈေးကွက်ရဲ့အကျိုးဆက်ဆိုပေမဲ့မြန်မာနိုင်ငံအတွင်းကုန်သွယ်ရေးလုံငွေပြမှုနဲ့စီးပွားရေးအခြေအနေမညီမျှမှုတွေကြောင့်ပိုပြီးရိုက်ခတ်မှုရှိတယ်ဆိုတဲ့အပေါ်ဘယ်လိုတုံ့ပြန်ချက်တွေရှိနေပါသလဲ။စားရတဲ့တင်းလှော်တွေကိုထုတ်လွှင့်ပေးသွားမှာပါ။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင်။
တောင်မြောက်ကိုရီးယားကောင်းဆောင်နှစ်ယောက်ချရရှိခဲ့တဲ့သဘောတူညီချက်အရအမေရိကန်ပြည်ထောင်စုဘက်ကလည်းလက်လျောညီထွေဆောင်ရွက်လာမယ်ဆိုရင်အဓိကနျူကလ িয়ার ဆက်ုံဖြစ်တဲ့ရုံပြောင်းကိုဖျက်သိမ်းမယ်ကြောင်းမြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။တောင်မြောက်ချထိပ်သီးဆွေးနွေးပွဲဒုတိယနေ့အဖြစ်မြောက်ကိုရီးယားကောင်းဆောင်ခင်ချွန်ဝန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဒီနေ့တွေ့ဆုံပြီးမှပဲနှစ်နိုင်ငံကြားသဘောတူညီချက်ကိုကြေညာလိုက်တာပါ။မြောက်ကိုရီးယားရဲ့ကမ်းလှမ်းချက်ထဲမှာတော့ရုံပြောင်းနျူကလ িয়ার ဆက်ုံပိတ်ပစ်ဖို့အပြင်နိုင်ငံတကာကျွမ်းကျင်သူတွေအနီးကပ်စောင့်ကြည့်နေတဲ့မစ္စိုင်းအင်ဂျင်ဆန်တာမှုတွေနဲ့ပစ်စင်တွေကိုအပြည့်တိုင်ဖျက်သိမ်းဖို့ပြဖို့လည်းပါဝင်ပါတယ်။ကိုရီးယားကျွမ်းဆွဲကိုနျူကလ িয়ার လက်နက်တွေနဲ့ချိန်ချောက်မှုတွေခင်းစင်ပြီးငြင်းချဲတဲ့နယ်မြေဖြစ်လာစေဖို့သဘောတူခဲ့ကြတာဖြစ်တဲ့အကြောင်းလဲမြောက်ကိုရီးယားကောင်ဆောင်ကတောင်ကိုရီးယားသမ္မတနဲ့အတူသဘောတူညီချက်ကိုပူးတွဲညင်ညာရမှာဒိန်းနောက်တွေကိုပြောဆိုထားကြတာပါ။2032ခုနှစ်နွေရာသီအိုလံပစ်အားကစားပွဲတော်ကိုပူးတွဲကျင်းပနိုင်ရေးကြိုးပမ်းမဲ့အစီအစဉ်ပါဝင်ကိုရီးယားနိုင်ငံခြားသဘောတူညီချက်ရရှိခဲ့တဲ့အပေါ်မှာတော့တကယ့်ကိုစိတ်လှုပ်ရှားစရာတစ်ခုဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းတူတာလူမှုကွန်ရက်ကနေဒီနေ့ပဲချီချူပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထင်တန်မစ္စိုင်းတုံးအစီအစဉ်တွေဆုံးသက်ရေးအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့စင်ကူနိုင်ငံကဇွန်လတဲ့သမန်းဝင်ထိပ်သီးဆွေးနွေးပွဲမှာသဘောတူထားခဲ့ကြပေမဲ့တိုးတက်မှုတွေနှေးခွင်းနေတဲ့အခြေအနေတွေကိုကြော်လွမ်းနိုင်ဖို့ရည်ရွယ်ပြီးတောင်ကိုရီးယားသမ္မတမွန်ဂျေအင်မြောက်ကိုရီးယားကိုတွားရောက်တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။တိုးတက်မှုရှိတဲ့အခြေအနေတွေကြောင့်အမေရိကန်နိုင်ငံခြားဝန်ကြီးမိုက်ပွန်ပီယိုပြီးခဲ့တဲ့လတဲ့မြောက်ကိုရီးယားကိုတွားရောက်မဲ့အစီအစဉ်ကိုလည်းသမ္မတထရန့်ကဖျက်ခဲ့တာပါ။1950ပြည်နှစ်ကနေ1953ခုနှစ်ထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲပြီးတောင်မြောက်ကိုရီးယားနိုင်ငံအဖြစ်ကွဲကွာသွားခဲ့ခြင်းကစလို့ပထမဆုံးအချိန်ဖြစ်မြောက်ကိုရီးယားကောင်းဆောင်ဒီနှစ်ထဲမှာပဲတောင်ကိုရီးယားကိုတွားရောက်မှာဖြစ်တဲ့အကြောင်းလဲကိုရီးယားနိုင်ငံကောင်းဆောင်တွေကြေညာထားကြပါတယ
်။ရုရှားစစ်တပ်လျင်ကိုဆီးရီးယားတို့ပြစ်ချက်ခဲ့တဲ့ဖြစ်ရပ်ကမတော်တဆအခြေအနေတွေကြောင့်ဖြစ်ခဲ့ရတာလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပြီးအစ္စရေးနဲ့တင်းမာသွားနိုင်တဲ့အခြေအနေကိုရှော့ချလိုက်ပါတယ်။အစ္စရေးရဲ့ဒုံးကျည်တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ဆီးရီးယားတို့ပြစ်ခတ်မှုမှာရုရှားကင်းတောက်လျင်ကိုထိမှန်ပြီးလျင်ပေါ်မှာလိုက်ပါလာသူ15ဦးသေဆုံးခဲ့ရပါတယ်။အစ္စရေးမှာအပြည့်အဝတာဝန်ရှိပြီးရုရှားဘက်ကလက်တုံ့ပြန်ခွင့်ရှိတယ်လို့ရုရှားကာကွယ်ရေးဝန်ကြီးစာကေရှုဂူကအစ္စရေးကာကွယ်ရေးဝန်ကြီးအဘီဒယ်လီဘာမန်ကိုပြောဆိုခဲ့ပါတယ်။ဒါ့ပြင်လည်းရုရှားသမ္မတပူတင်ကကြားဝင်ပြီးဒီအဖြစ်အပျက်ကမတော်တဆအခြေအနေတွေပေါင်းစုံပြီးဖြစ်ရတာပါလို့ပြောဆိုလိုက်တာပါ။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကတော့တည်ဆုံးခဲ့ရတဲ့ရုရှားနိုင်ငံသားတွေအတွက်ဝန်ထဲခြေကွဲကြောင်းပြောဆိုပြီးဆီးရီးယားအပေါ်မှာအပြစ်တင်ပါတယ်။အီရန်ထောက်ပံ့တဲ့အကြမ်းဖက်အဖွဲ့ Hezbollah ကိုလက်နက်ထောက်ပံ့နေတဲ့ဆီးရီးယားစစ်တပ်အဆောက်အုံတစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ဘက်ကလည်းပြောဆိုထားပါတယ်ရှင
်။ American တရားရုံးချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားသူ Brett Kavanaugh လူငယ်နှစ်30ကျော်ကလိမ်မဲဆိုင်ရာအကျဉ်းဖက်တာခံခဲ့ရတယ်လို့ဆိုရဲအမျိုးသမီးကသူ့ဆွဆွဲချက်နဲ့ပတ်သက်လို့ပြည်သူစုံစမ်းစစ်ဆေးယူ FBI ကစုံစမ်းစစ်ဆေးလို့တဲ့အကြောင်းအကျိုးဆောင်ရှင်တွေကပြောပါတယ်တရားသူကြီးကာဗန်နော့ကတော့ဆွဆွဲချက်ကိုညှင်းဆန်ထားပြီးရှေ့လာမတင်လာနေထက်လက်တော့တရားရေးရာကော်မတီရှိမှမှဖြည့်ရှင်းသွားလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ဆွဆွဲသူအမျိုးသမီးခရစ်စတင်ဘာစေးဖို့ကိုလည်းထွက်ဆိုဖို့ဖိတ်ခေါ်ထားတာပါဒါပေမဲ့လည်းလွတ်တော်ကော်မတီဥက္ကဋ္ဌချက်ကလစ်ပရက်စလီထံကိုမနေ့ကသူ့ရှင်တွေကပေးပို့ထားတဲ့စာထဲမှာတော့ကော်မတီဝင်ထက်လက်တော်အမတ်တချို့အနေနဲ့တရားသူကြီးကာဗန်နော့ကိုသာယုံကြည်နေပုံရတဲ့အကြောင်းပြောဆိုခဲ့ပါတယ်။တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေရဲ့အပြည့်အဝစုံစမ်းစစ်ဆေးမှုတွေကလည်းအရေးကြီးတဲ့ချက်လက်တွေမျက်မြင်သက်သေကိုစုံစမ်းဖော်ထုတ်နိုင်မှာဖြစ်တယ်လို့လွတ်တော်ကော်မတီကကြားနာမှုတွေဆုံးဖြတ်ချက်တွေတစုံတရာမချမှတ်ခင်မှာနိုင်ငံရေးအစွဲကင်းင်းနဲ့အပြည့်အဝနားလည်သဘောပေါက်နိုင်မှာဖြစ်တဲ့အကြောင်းလည်းရှင်းနေတယ်ကပြောဆိုခဲ့ကြတာပါ။စွဆွဲသူအမျိုးသမီးပေါ်တက်ဖြတ်ဖို့ချင်းချောက်တာနောက်ရှက်တာတွေလည်းရှင်းနေပြီးတနင်္ဂနွေလုံးထုတ်လွှင့်မဲ့ရုပ်မြင်သံကြားကင်မရာတွေရှင်းမောက်တရားသူကြီးကာဗန်နော့နဲ့တခန်းနဲ့ထံပြီးဖြေချားမယ်အချိန်ဒီပေါ်မှာအမျိုးသမီးကစိုးရိမ်မှုတွေရှိနေတဲ့အကြောင်းလဲရှင်းနေတယ်ကပြောဆိုကြပါတယ်လွတ်တော်ဥက္ကဋ္ဌ Grassley ကတော့ဆွဆွဲသူအမျိုးသမီးပါမကဖို့တပါဝင်ဘသူ့ပေါ်မှာမှချင်းချောက်နှောက်ရခံရတာမျိုးမဖြစ်တဲ့အကြောင်းလဲမနေ့ကကပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
American သမ္မတတော်နဲ့ Trump ကမြောက် Carolina ပြည်နယ်ကိုဒီကနေ့သွားရောက်ပြီး Florence Hurricane မုန်တိုင်းကြောင့်အပြည့်အစည်းတွေနဲ့ကယ်ဆယ်ရေးလုပ်ငန်းအခက်အခဲတွေကိုလေ့လာမှာပါ Florence Hurricane မုန်တိုင်းကိုနိုင်နိုင်နင်းနင်းကန့်တွယ်နိုင်ခဲ့တယ်လို့လူတိုင်းကပြောဆိုနေကြပြီးဒါဟာရာနှုန်းပြင်မှန်တယ်လို့သမ္မတ Trump ကမနေ့အင်္ဂါနေ့မှာ Twitter မှာရေးပါတယ်ပြောင်စုအစိုးရရဲ့ဘေးဒုက္ခစီမံခန့်ခွဲမှုဆိုင်ရာတာဝန်ရှိသူတွေစစ်တပ်နဲ့အရေးပေါ်တုံ့ပြန်ကင်တွယ်ရေးတာဝန်ရှိသူတွေဟာအမခန့်ဖြစ်ရတယ်လို့လည်းသမ္မတ Trump ကပြောပါတယ်။ဒါပေမဲ့ဒီမိုကရက်တွေကတော့သမ္မတကဝေဖန်ပါတယ်။မုန်တိုင်းနိုင်ငံကိုတုံ့ပြန်ကင်တွယ်မှုတွေကမအောင်မြင်ဘူးဆိုပြီးမကြာခင်မှာပဲဒီမိုကရက်တွေကစပြီးလိန်ကြတော့မယ်လို့သမ္မတ Trump ကပြောဆိုတာပါ။သမ္မတအပေါ်မကောင်းမြင်သွားစေဖို့ပေါ်တူရီကိုမှာပြီးခဲ့တဲ့နှစ်ကဟာရီကိန်းမုန်တိုင်းကြောင့်တည်ဆုံးသူအရေအတွက်ကိုဒီမိုကရက်တွေကချက်ကားတယ်လို့သမ္မတ Trump ကရှုံ့ပြန်ပြီးမကြည်မနက်ဖြစ်နေတာပါ Florence မုန်တိုင်းကြောင့်တည်ဆုံးသူအနည်းဆုံး32ဦးရှိခဲ့ပြီးမြောက်ကယ်ရိုလိုင်းနားပြည်နယ်တွင်းကမြို့တွေမှာရှင်တွေရေစိုးတွေနဲ့ရေကြီးနေပါတယ်မနေ့အင်္ဂါနေ့ကနေသားခဲ့ပေမဲ့လို့လဲဒီသတင်းပတ်အတွင်းရေကြီးတာတွေပို့ဖြစ်လာမယ်လို့ဒေသခံတွေကိုပြည်နယ်တော်ကအာဏာပိုင်တို့ကသတိပေးထားပါတယ်ဒီမိုကရက်တအုပ်ဖြစ်တဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်မှုရိုင်းကူပါကတော့မနေ့အင်္ဂါနေ့မှာမြစ်16ဆင်းရေကြီးနေပြီးလာမယ့်ကြာသပတေးနေ့မှာနောက်ထပ်မြစ်3ဆင်းမြစ်ရေကြီးမယ်လို့ခန့်မှန်းထားတဲ့အကြောင်းပြောဆိုပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1068မြောက်ဆိုင်းတိုမီတာ19 kHz 1556နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပြည်ထောင်နိုင်ငံကြီးဝန်ကြီးဂျယ်ရမီဟန်ရဲ့ဒီနေ့ဆက်တင်လိုက်တဲ့နေ့ရက်ကြမြန်မာနိုင်ငံခီးစဉ်တွင်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်နဲ့တွေ့ဆုံမှာဖြစ်သလိုမြန်မာနိုင်ငံရဲ့လူ့ခွင့်ရေးခြေရင်းနဲ့ပတ်သက်လို့ဆွေးနွေးမယ်လို့လည်းမျှော်လင့်ရပါတယ်။မြန်မာနိုင်ငံကိုရောက်ရှိစဉ်လူ့ခွင့်ရေးလှုပ်ရှားသူတွေနဲ့တွေ့ဆုံမှုရှိသလိုပြစ်ကတ်တွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ဖို့လည်းစီစဉ်ထားတာပါ။ရခိုင်ပြည်နယ်မှာပြည်ခဲ့တဲ့နေ့တည်းဖြစ်ပွားတဲ့ပြစ်ကတ်တွေမှာရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်ခဲ့တဲ့ဆိုးရွားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အချက်အလက်ထောက်ထားရှာဖွေစုဆောင်းမှုတွေမှာပံ့ပိုးကူညီသွားမှာဖြစ်တဲ့အကြောင်းနဲ့ပြည်နိုင်ငံကြီးဝန်ကြီးကခီးစဉ်မတန်ခင်မှာပဲပြောဆိုထားပါတယ်။လူ့ခွင့်ရေးချိုးဖောက်ခံရသူတွေအတွက်လွန်ကျော်ရေးလူ့ကုန်သိက္ခာနဲ့တရားမျှတမှုရရှိနိုင်ငံတကာသံဝန်ကမိတ်ဆွေတွေနဲ့လက်တွဲချိုးဖောက်သွားမှာဖြစ်ကြောင်းလည်းကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။ဒီခေတ်ပြည်နယ်မြောက်ပိုင်းမှာပြည်ခဲ့တဲ့နေ့ထက်လွန်ကျော်ရေးကိစ္စကဏ္ဍကိုစီးနင်းတက်ခဲ့တဲ့ERC ဆွေရအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေလိုက်လံရှင်းလင်းရတာကရိုဟင်ဂျာမွတ်စလင်တွေပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေစူးစူးဝါးဝါကျူးလွန်ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကဆွဆွဲထားဖြစ်ပါတယ်။မြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားလို့နိုင်ငံတကာတိုင်ဝမ်ကဆွဆွဲနေတဲ့လောက်လူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ကျူးလွန်သူတွေချို့ကိုလည်းပေါ်ထုတ်အရေးယူမှုတွေရှိကြောင်းတုံ့ပြန်ပြောဆိုထားပါနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်နဲ့မနေ့ပတ်မှာတွေ့ဆုံမှုစီစဉ်ထားတဲ့ပြည်ထောင်နိုင်ငံရဲ့ဝန်ကြီးကတော့ရခိုင်ပြည်နယ်ကအခြေအနေကိုသတင်းယူနေစဉ်ဖမ်းဆီးခံခဲ့ရပြီးမကြာခင်ငါပဲတရားရုံးကထောင်နဲ့ခွနှစ်စီအပြစ်ပေးခံလိုက်ရတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းတောင်နှစ်ယောက်အရေးနဲ့ပတ်သက်လို့လည်းခီးစဉ်တွင်ပြောဆိုမယ်အကြောင်းအစောပိုင်းမှာပဲပြောဆိုထားပါတယ်
ရှခိုင်းပြည်နယ်ရင်းကအကြံဖတ်မှုတွေကိုစုံစမ်းဖို့ဖွဲ့ထားတဲ့ပြည်တွင်းကော်မရှင်နေအားလုံးကရိုဟင်ဂျာရေအပေါ်ကြမ်းကြုတ်ရက်စက်မှုတွေဓမ္မမဟုတ်လေတရားမျှတမှုနဲ့ပတ်သက်လို့ခိုင်မာတိကျစွာအစီရင်ခံဖို့ပြက်ကွက်တယ်လို့လူ့အခွင့်အရေးဆောင်ကြီးအဖွဲ့ HRWကဒီကနေ့အစီရင်ခံစာထုတ်ပြန်လိုက်တာပါ အနာဂတ်မှာတရားစွဲဆိုနိုင်ရေးအတွက်အချက်လက်တွေစုဆောင်ပြင်ဆင်နိုင်ဖို့ကုလသမဂ္ဂလူ့ခွေရေးကောင်စီကဆောင်ရွက်ဖို့ကိုလည်း မြန်မာအစိုးရကကော်မရှင်၈ခုအထိဟန်ပြဖွဲ့စည်းခဲ့တာလို့လဲHRWကပြောဆိုလိုက်ပါတယ်အခုနောက်ဆုံးနိုင်ငံတကာပညာရှင်တွေပါတဲ့ကော်မရှင်ကလည်းအရင်ကအဖွဲ့တွေထက်ပိုကောင်းလာမှာမဟုတ်ဘူးဆိုတာပေါ်လွင်နေတယ်ဆိုပြီးတော့လဲဆွတ်ဆွဲထားပါတယ်ဖိလစ်ပိုင်တန်တမာဟောင်းရိုဆာရီယိုမနာလိုဦးဆောင်တဲ့ကော်မရှင်နဲ့ပတ်သက်လို့လဲမြန်မာအစိုးရဘက်ကမျက်များစာစာထုတ်ပြန်ထားတာမရှိတဲ့အပြင် ကော်မရှင်နေနဲ့2019ခုနှစ်ဩဂုတ်လအထိအစီရင်ခံစာအတွက်အခြေယူနိုင်တာကို HRW ကထောက်ပြပါတယ်ဒီကော်မရှင်ကနိုင်ငံတကာရဲ့တောင်းဆိုမှုတွေကနေတက်တာရော့ပါသွားအောင်ဖွဲ့စည်းတဲ့ပုံရတာကြောင့်ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်အနေနဲ့မြန်မာအစိုးရရဲ့ကော်မရှင်ကိုမဆောင်ဆိုင်သင့်တော့ဘူးလို့လည်းတိုက်တွန်းထားပါတယ်နိုင်ငံတွင်းကစိုးဝါးလာတဲ့ရာဇဝတ်မှုကျူးလွန်ခံရသူတွေအတွက်တရားဥပဒေကြောင့်ရဆောင်ရွက်နိုင်ရေးလမ်းကြောင်းဖော်နိုင်ဖို့ တက်တည်အထောက်အထားတွေကိုအခုချိန်မှာစပြီးတော့စူးစမ်းထိန်းသိမ်းရမယ်လို့လည်းအိရှာတပြုကပြောဆိုပါတယ်မြန်မာဆွေရဘက်ကတော့ကုလသမဂ္ဂရဲ့အစီရင်ခံစာကိုအတိအမှန်မပြုသလိုကုလစုံစမ်းရေးမှုတွေကိုလည်းနိုင်ငံတွင်းဝင်ခွင့်ပိတ်ပင်ထားပါတယ်နိုင်ငံတွင်းကထွက်ပြေးရသူအလုံးကိုပြန်ပြီးလက်ခံမယ်လို့ပြောထားပေမဲ့လို့လည်းရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှန်မပြုသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းအမှ
်းကနေငွေချေးမတမာမှုအာဏာအလွဲသုံးစားမှုတွေနဲ့ဆက်နွယ်ပြီးထပ်မံရေးရွေးဖို့ရှိတဲ့အကြောင်းလဲအခရီးလိုက်စားမှုတပ်ဖြည့်အေဂျင်စီကပြောဆိုလိုက်ပါတယ်အမေရိကန်ဒေါ်လာတန်း6ရာကိုသူ့ကိုယ်ပိုင်ဖန်ဆင်းတဲ့လွှဲပြမှုတွေဝန်ကြီးချုပ်ဟောင်းကိုသူ့ရုံးခန်းမှာပဲဖန်ဆင်းလိုက်တာဖြစ်တဲ့အကြောင်းလဲကြေညာချက်ထုတ်ပြန်ပြောဆိုထားပါမလေးရှားနိုင်ငံချင်းပြည့်ချက်စားမှုတပ်ဖြည့်ဥပဒေအရနောက်ထပ်တရားစွဲဆိုဖို့မနှက်ပန်ရုံးတော့မှာဖြစ်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်
အမေရိကန်ပြည်တော်စုမှာလူသည့်မများလှတဲ့ပြည်ပနိုင်ငံတွေအတွက်အကျိုးဆောင်ပေးနေသူတွေမှတ်ပုံတင်ရတဲ့ဥပဒေတရက်ကိုတရားရေးဌာနကအရှိန်မြင့်ကျဉ်းသုံးလာနေတာမှာပြည်ပနိုင်ငံတွေအတွက်အလုပ်လုပ်ပေးနေသူတွေစီယုံပေးနေသူတွေရဲ့လှုပ်ရှားမှုတွေလည်းပိုမိုထွက်ပေါ်လာနေပါတယ်။ဥပဒေအရအမေရိကန်မှာခြေစိုက်ပြီးပြည်ပနိုင်ငံတွေအတွက်အလုပ်လုပ်ပေးနေကြတဲ့လူမှုဆက်ဆံရေးလုပ်ငန်းကျွမ်းကျင်သူတွေဥပဒေအကျိုးဆောင်ကုမ္ပဏီတွေနဲ့တခြားလူပုဂ္ဂိုလ်တွေအနေနဲ့တရားရေးဝန်ကြီးဌာနမှာတရားဝင်မှတ်ပုံတင်ချရပါတယ်ရှင
်ဗုဒ္ဓဟူးနေ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ငင်ထိုက်တို့ပြောပြပေးခဲ့တာပါအခုလွှင့်နေတဲ့ Radio Dial လွှင့်အစီအစဉ်ကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာလည်းအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲနားဆင်နိုင်ပါတယ်ခုရင်ဆုံးတော့ရှမ်းပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဒီကနေ့မနေ့အစောပိုင်းကတရုတ်မြန်မာနယ်ဆက်ရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်ကျူကုန်းမြို့နယ်ဖိုင်ကောင်းကျေးရွာအုပ်စုအတွင်းမှာနေမင်းအငင်းပွားမှုတစ်ခုဖြစ်ခဲ့ပါတယ်။ဒါတရုတ်နိုင်ငံလုံခြုံရေးတပ်ဖွဲ့တွေကမြန်မာပိုင်းနယ်နိမိတ်ထဲကိုဝင်ရောက်ပြီးနယ်ဆက်ဖျက်ကူးတဲ့လမ်းကိုပိတ်ဆို့တိုင်းဆောက်ခဲ့တာလို့ဒေသခံတွေကပြောပါတယ်။မူဆယ်ခန့်အုပ်ချုပ်ရေးမှူးကတော့အခင်းဖြစ်တဲ့နေရာကိုဘယ်သူပိုင်ဆိုင်တယ်လဲဆိုတာစီစဉ်နေပြီးလောလောဆယ်မှာတော့တိုင်းခတ်တဲ့လုပ်ငန်းကိုရပ်ဆိုင်းခိုင်းထားတယ်လို့ဆိုပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ
်။ဟုတ်ကဲ့ပြည်မြန်မာနယ်ဆက်ဒေသမှာနေမည်အငင်းပွားမှုဖြစ်နေတဲ့နေရာဟာပန်ဆိုင်ကျူကုန်းမြို့နဲ့6မိုင်ကွာဖိုင်ကောင်းကျေးရွာအုပ်စုအတွင်းမှာဖြစ်ပြီးဒီကနေ့မနေ့9နာရီလောက်ကဖြစ်ပွားခဲ့တာပါ။တရုတ်ဘက်ကမြန်မာပိုင်နယ်ထဲကိုပေတရာလောက်ဝင်ရောက်လာပြီးတိုင်းခတ်ခဲ့တာဖြစ်တယ်လို့ဒေသခံတဦးကအခုလိုပြောပါတယ
်။တရုတ်ကကျွန်တော်ဘက်ကအေဘုံတော်လာပြီးမှအခုဆန်စုတာမယ်ဆိုမှညောင်းပြန်လာတူးနေတယ်ဘက်ခေါ်နေတယ်နဲ့လမ်းကြောက်ရှင်းလမ်းကိုတို့အေရီယာပါဆိုရင်လာချက်ရတာဆိုတော့နေနေခံတွေကတော့နေပြည်တော်ဆရာကအဲနေအဲဘယ်အဖြစ်ရောင်းထားလို့တို့ဆိုင်ဘယ်နေလာပြီးမှအိုးအိုးယူစီမယ်ဆိုရင်လာလို့ယူသလားပေါ့နော်
ပါမနဲ့တမပြောရဲ့ဖြစ်နေနေခံရတဲ့တရားဝင်ကျောင်းရှိတဲ့တော်တော်ကိုကြည့်တယ်ကျုပ်တွေတော့ရေးတွေကိုတိုင်းဆောင်ပေးဖို့နဲ့အာမြောင်းတူးနေပေါ့နော်ဒီလိုတတိုင်းကပ်ဖို့လုပ်တဲ့နေမြေတွေမှာဒေတာကံတွေပိုးစင်ပေါင်းဆက်လုပ်ကံခဲ့တဲ့နေမြေတွေလည်းပါဝင်နေတယ်လို့ပြောပါတယ်ဦးဆက်ခိုင်အုပ်ချုပ်ရေးမှုဦးလိုင်စိုးတန်းကတော့နေမြေပိုင်ဆိုင်မှုကိုစစ်စစ်ဖို့ဆောင်ရွက်နေပြီတ
မြေဒူးတာရှိတယ်သူကလေညောင်းဖို့ပေါ့လေအဲ့တော့ဒီကနေ့ကလည်းပါမပါမသိကြဘူးလို့ပေါ့ဒီကနေ့ကလည်းပါတယ်လို့ပြောတဲ့ချက်ကိုပြေချာလေးသိသိပြီးတော့မှအတိအကျဖြစ်ပေါ်တော့တစ်ဖက်ကပြေချာတိကျလေးရှင်းလိုက်ရမယ်ဒါကြောင့်လို့လက်တော်ကအရင်ပါဘွားဝင်ဖြစ်နေတဲ့ရတာပါလို့ညနေဟိုအဖြစ်အဖြစ်ကြီးကပြောထားလို့ရက်ထားတယ်ဟာလေသိသိရှိရှိကြီးပါပဲသူတို့ဘုမပိုင်သူတို့လုပ်လို့ရတယ်ဒီဘက်ကိုကြော်နေတယ်နေတဲ့အလိုရတဲ့နေတဲ့ညီငယ်ဆိုမလုပ်တော့ပြတ်ချီရက်နိုင်လို့တားထားတာအဲ့ဒီကပါ
2014ခုနှစ်တုန်းကလည်းရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်အတွင်းမှာနေဆက်အငင်းပွားမှုဖြစ်ပွားခဲ့ပါတယ်။ပြည်ထောင်စုဘက်ကယူနီဖောင်းဝတ်တွေဝင်ရောက်လာပြီးလက်မည်ဧက80လောက်ကိုတိုင်ဆိုင်ပြီးသူတို့ပိုင်ကြောင်တတ်မှတ်ခဲ့တာကြောင့်နန်းခမ်းဒေသခံတွေကဆန္ဒပြကန့်ကွက်ခဲ့ပါတယ်။နောက်ပိုင်းမှာတော့အစိုးရချင်းညှိနှိုင်းပြီးဖြေရှင်းနိုင်ခဲ့ပါတယ်။
ကိုမိုးစောသတင်းပေးပို့ထားပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်2018ဖွဲ့စည်းပုံအခြေခံဥပဒေကိုတစ်စနီးတစ်စင်ပြင်ဆင်သွားမှသာဒီမိုကရေစီအသွင်ကူးပြောင်းရေးအာမခံနိုင်မှာဖြစ်တဲ့အကြောင်းဒီကနေ့ပြည်အောင်စုလွတ်တော်မှာပြောကြားတဲ့နိုင်ငံတော်အခြေအနေအရရရှင်းလင်းတဲ့မိန့်ခွန်းမှာနိုင်ငံတော်အတိုင်ပင်ခံရုံးပြည်အောင်စုဝန်ကြီးဦးကျော်တင်ဆွေကပြောဆိုသွားပါတယ်ဒီပြင်ရခိုင်ရေးကိစ္စမှာလည်းလက်ရှိအစိုးရဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ဥပဒေနဲ့အညီဖော်ထုတ်သွားမယ့်အကြောင်းနဲ့ရခိုင်ပဋိပက္ခဟာမြန်မာနိုင်ငံရဲ့ပြည်ရင်းရေးသာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။နိုင်ငံရေးလေလာသုံးသပ်သူတွေဘက်ကတော့ပဋိပက္ခကိုဘယ်လိုအဖြေရှာမလဲတိတိကျကျရှင်းလင်းသွားတာမျိုးမရှိဘူးဆိုပြီးဝေဖန်ပါတယ်။ဒီသတင်းကို VOA သတင်းတောက်အမတ်မီခါကစူးစီးတင်ပြထားပါတယ်။
ဒီကနေ့ပြည်ထောင်စုလွတ်တော်မှာပြောကြားတဲ့နိုင်ငံတော်အခြေအနေအရရရှင်းလင်းတဲ့မိန့်ခွန်းမှာနိုင်ငံတော်အတိုင်ပင်ခံရုံးပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေကလက်ရှိအစိုးရပြုရင်ပြောင်းလဲမှုလုပ်နေတဲ့အခြေအနေတိုးတက်မှုနဲ့အခက်အခဲတွေကိုတင်ပြသွားတာဖြစ်ပါတယ်
။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုဆွေးနွေးညှိနှိုင်းပြီးကျွန်တော်တို့အစိုးရညွှန်မထားတဲ့အတိုင်းတစ်ဆင့်ပြီးတစ်ဆင့်ပြင်ဆင်နိုင်မှသာလျှင်အတွင်းကူးပြောင်းရေးကိုအာမခံနိုင်မှာဖြစ်ပါတယ်။အလားတူတိုင်းသာလူမျိုးစုတွေအကြမ်းမှာလွတ်လပ်မှုဒန်းတူညီမျှမှုနဲ့အပြန်အလှန်လေးစားမှုတို့ကိုတည်ဆောက်နိုင်မှာမှတ်တာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုအကောင်အထည်ဖော်နိုင်မှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတော်အစိုးရအနေနဲ့ငင်းရင်းလုပ်ငန်းစဉ်ကိုအဓိကမူဝါဒတည်းအနေနဲ့ချမှတ်ဆောင်ရွက်ခဲ့တာပဲဖြစ်ပါတယ်။
နိုင်ငံရေးလေးလာစမ်းစစ်သူတဦးဖြစ်တဲ့ဦးအောင်သူငင်းကတော့2008ဖွဲ့စည်းပုံပြင်ဖို့နဲ့တိုင်းရင်းသားတန်းတူရေးကိုပြောလာတဲ့ဆိုပေမဲ့ရှင်းရှင်းလင်းလင်းမရှိတဲ့အတွက်ဒီမိန်ကွန်းဟာနိုင်ငံတော်အခြေအနေအရရရှင်းလင်းတာမျိုးထက်ကြားပြတ်ရွေးကောက်ပွဲမတိုင်ခင်မဲဆွယ်တက်တက်ပြောဆိုတာမျိုးဖြစ်နေသလားဆိုပြီးမေးခွန်းထုတ်လာခဲ့ပါတယ်
။ဥမာကျွန်တော်တို့အစိုးရစီမှာဘယ်ကာလမှဒီလိုနိုင်ငံတော်အခြေပြအမိကုံပြောရမယ်ဆိုတဲ့အချိန်ကြာမျိုးမရှိဘူးပေါ့နော်။ဆိုတော့အခုပြောတဲ့ခါကျတော့လည်းပြောတင်လို့ပြောတဲ့လိုပဲယူဆမှာပေါ့ဆိုတော့ဒါပေမဲ့လည်းဟိုဖြစ်တာကဟိုကြားပြရွေးကောက်ပွဲနဲ့တော့အချိန်တိုက်နေတယ်အဲ့လိုမျိုးလို့ရှိတာပေါ့နော်ကျွန်တော်သုံးသပ်ချက်ပြောရရင်တော့အခုလက်ရှိကျွန်တော်တို့တိုင်းပြည်ကြုံရတဲ့ပြဿနာကိုတကယ်ချင်းဟဲ့ရလားပေါ့နော်ဆိုတော့ဗျာအခုပုံစံနှုံးနေမြင့်လာတဲ့ဒေါ်လာဈေးအတက်အကျနဲ့ပတ်သက်ပြီးဆက်တိုက်ဖြစ်လာတဲ့ပြဿနာတွေရှိရယ်ဟိုကျွန်တော်တို့မှာအခုကြုံရတဲ့နိုင်ငံတကာဖိအားပေါ့ဒီအတိုင်းစားကဘယ်လောက်ထိများလဲပါတီဖြစ်တဲ့လဲပေါ့နော်အစိုးရအနေနဲ့ဘယ်လိုစဉ်းစားသလဲပေါ့ဒီလိုအဖြေတွေတော့မတွေ့ဘူးဆိုတော့
ရခိုင်ရေးဟာမြမအစိုးရအတွက်နိုင်ငံတကာဘက်ကဖိအားပြင်းထန်စေတဲ့ကိစ္စတစ်ခုဖြစ်စေတယ်လို့နိုင်ငံတော်အခြေအနေအရရရှင်းပြတဲ့မိန့်ခွန်းမှာဦးကျော်တင့်စွေကပြောဆိုသွားပါတယ်အရင်အစိုးရတွေလက်ထက်ကမဖြေရှင်းနိုင်ခဲ့တဲ့ရခိုင်ရေးဟာလွန်ခဲ့တဲ့နှစ်ပေါင်း80ကျော်တည်းကမီးကျွေးမီးကြံတစ်ခုဖြစ်ပြီးဒါကိုဖြစ်ရှင်းနေရတာမို့ဒီမိုကရေစီနိုင်ငံထူထောင်တာမှာနှောင့်နှေးမှုတွေရှိခဲ့ရလို့ဦးကျော်တင်းဆွေကဆိုပါတယ်
။အကြမ်းဖက်တိုက်ခိုက်မှုများနဲ့လူအခွင့်အရေးချိုးဖောက်မှုများကိုဘယ်လိုက်မှုမရှိစုံစမ်းစစ်ဆေးထုတ်ဖော်သွားမှလည်းဖြစ်ပါတယ်။သက်ဆိုင်ရာဌာနအဖွဲ့အစည်းတွေလုံခြုံရေးအဖွဲ့အစည်းတွေကလည်းကော်မရှင်နဲ့အပြည့်အဝဥပပေါင်းဆောင်ရွက်ပေးမယ်ဆိုပြီးတော့ထုတ်ဖော်ပြောကြားပြီးလည်းဖြစ်ပါတယ်။
ကျွန်တော်နိုင်ငံဟာမိမိရဲ့အကျိုးအချာအာဏာကိုကျင့်သုံးပြီးမိမိဗီဒီယိုရေးကိစ္စကိုမိမိဖာသာဖြည့်ရှင်းဆောင်ရွက်နိုင်စွမ်းရှိတယ်ဒီလိုဖြည့်ရှင်းဆောင်ရွက်နိုင်ဖို့လေစိတ်ပိုင်းဖြတ်ချက်အခိုင်အမာရှိတယ်အေဘယ်ဝီလင်းဖြစ်ပါတယ်လက်ရှိအစိုးရပြည်ဝင်ပြောင်းလဲမှုတွေလုပ်နေတဲ့အခြေအနေနဲ့တိုးတက်မှုတွေကိုအသာပေးတင်ပြတာဖြစ်တဲ့ပြည်တော်စုဝန်ကြီးဦးကျော်တင်ဆွေရ
ဒီနေ့မနေ့เนาะရှင်းလင်းတင်ပြသွားတဲ့အချက်အလက်အများစုဟာเนาะအပေါ်ရန်ဆန်လို့နာနောက်ရေပူရဆန်လို့နောက်တွေ့ရတယ်ဟန်ချက်မညီတဲ့ရှင်းလင်းတင်ပြချက်တစ်ခုပဲလို့အဲ့ဒီလိုသုံးသပ်ပါတယ်ငယ်ငယ်လေးလားဆန်စစ်သုံးသပ်သူတဦးဖြစ်တဲ့ဦးအောင်သူငင်းကတော့ကြည့်ပြီးတော့ကျွန်တော်စိတ်ချတက်ကြွလာမျိုးလည်းမဖြစ်မိဘူးအဲ့တော့ကျွန်တော်တွေ့သလောက်ကပါတွေ့လဲဆိုတော့ပြူစုပေါင်းအင်အားပေ
ဒီကနေ့ပြည်တော်စုလွှတ်တော်မှာပြောကြားတဲ့ဦးကျော်တင်ဆွေရဲ့မိန့်ခွန်းဟာအနယ်ရီအစိုးရလက်ထက်ပြည်တော်စုလွှတ်တော်မှာနားခင်ပြောကြားတဲ့ဒုတိယအကြိမ်မြောက်နိုင်ငံတော်အခြေအနေအရရရှင်းလင်းတဲ့မိန့်ခွန်းပဲဖြစ်ပါတယ်။ ရခိုင်ပြည်နယ်ပြည်ပခါနယ်ပတ်သက်ပြီးလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့မြမတက်မလို့ထိပ်ပိုင်းခေါင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံးမှာအရေးယူရေးကုလသမဂ္ဂဘက်ကတောင်းဆိုနေတာတွေနဲ့ပတ်သက်လို့တော့ဒီနေ့မိန့်ခွန်းမှာတစုံတရာတုံ့ပြန်ပြောဆိုသွားတာရှိခဲ့ပါဘူးရှင်။မမေခအသတင်းပေးပို့သွားတာပါ။ အခုတစ်ဆက်ထဲမှာပဲတင်ပြခြင်းတဲ့သတင်းဟောမှာတော့မြန်မာကျန်ွေတံမိုးကျဆင်းမှုဟာနိုင်ငံတကာဈေးကွက်ရဲ့အကျိုးဆက်ဆိုပေမဲ့မြန်မာနိုင်ငံတွင်ကုန်သွယ်ရေးလုံခြုံရေးပြမှုနဲ့စီးပွားရေးအခြေအနေမငြိမ်မြမှုတွေကြောင့်ပိုပြီးရိုက်ခတ်မှုတွေရှိနေတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံရုံးပြည်အောင်စုဝန်ကြီးဦးကျော်တင်းစွေကဒီကနေ့ပြည်အောင်စုလွှတ်တော်ကိုပြောကြားတဲ့မိန့်ခွန်းမှာထည့်သ
when you ujot and suya bioja jetrin, don't be in jetrigo, go see the rat in piapi rame.
The morning is you are a chini, a bowing, Nanganoe, a chini, a yayago, beyond the windy ujot and sui, Lodoma, Lyo Shinin, a chinha, the Majangu Dambu, Majonesu, Jasin Biro, Merigan de Tolago, Jangu Leno, Tonga, Shisejo, T, Jasin, Nid, a chin pibale. The morning is you are a chini, Mimiamune, Siwaine, but that a chicken, Anna Jetri, Shini Daja, Bobiro, Yakamuri, Shigarago.
Economic fundamentals
We lend no Madinia Murigo, Quangong Yubi, we jiggers are at Long Andrew, Tinchopo, Lomelo, Virigo, Kulu, Piovare.
Indonesia, India, Philippines, Pinivare, South Africa, Lare, or Argentina, Pitte, Turkey, Pitte, or Brazil, one in it, Tochivare, Turkey, Lepitavare, Turkey, Lepipare, or Drue, or Pesaya, Pongwejiria, Tu Chadwarapo, no doubt, Drew, Mane, Lodo, Indonesia, Maro.
เนี่ยซุนนี่เนี่ยได้เนี่ยได้สู่พี่တော့กระจายจ่าပါเจ้ากระจายจ่าได้ด้วยโหชื่ออีกเพิ่นอัศเสสู้อ่ะก็တော့โหไกลด้วยในนี้ดิตรุสิบาได้โหไกลไล่ตาเนี่ยทูจ่าตัวပါတယ်อินโดนีเซียมาတော့ตรุสักไกลนี่ประมาณงั้นกูกระบังก็နိုင်ငံပေါင်း 190 ကိုအစင်ခွဲတတ်မှတ်ထားတဲ့ Isof Doing Business Index CYA စင်ပြပြီးလုပ်ကိုင်နိုင်တဲ့နိုင်ငံတွေရဲ့အစင်ညွန်ကိမ်းမှာလက်ရှိအခြေအနေထက်တက်လာအောင်ကြိုးပမ်းသွားမယ်လို့လည်းဒီကနေ့ပြည်တော်စုလွှတ်တော်မှာပြောကြားတဲ့မိန့်ခွန်းမှာပြည်တော်စုဝန်ကြီးဦးကျော်တင်းစွေကပြောဆိုခဲ့ပါတယ် UMF CCN ဒုက္ခထောက်ဒေါက်တာမောင်မောင်လေးကတော့ဒီမှန်ချက်တိုးတက်ဖို့ဆိုရင်နိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကန့်ည
ဝန်ကြီးဌာနတွေရဲ့လှုပ်ဆောင်ချက်တွေအခွန်အတုတ်တရားအစအကုန်လုံးကိုဟိုရှော့ပစ်တာတို့ဟိုထိမ့်သိမ့်သိမ့်နဲ့နိုင်ငံတကာစာရင်းစာညုံအထူးသဖြင့်တော့ဒေသစာရင်းစာညုံအဖြစ်ဟိုလှုပ်ဖို့ရယ်ဟိုမင်းမြန်ဆန်ဆန်လှုပ်တာကင်တာဖြစ်အောင်ရယ်မှန်မှန်ကန်ကန်လှုပ်တာကင်တာဖြစ်အောင်တော့အားလုံးကတော့အစဉ်တစိုက်ကြက်ကြက်မမတ်နဲ့ဆောင်ရွက်ပေးဖို့လိုပါတယ်
ပြည်တော်စုဝန်ကြီးဦးကျော်တင့်ဆွေကတော့စီးပွားရေးအဆင်ပြေပြေလုပ်ကံလာနိုင်တဲ့အဆင့်တိုးတက်ဖို့တင်မဟုတ်ပဲဌာနဆိုင်ရာတွေရဲ့အသားကျနေတဲ့ကြိုးနေစနစ်ထူပြောတာအဂတိလက်စားမှုမြင့်မားတာအစိုးရရဲ့မူဝါဒတွေနဲ့ဌာနတွေရဲ့ဖွဲ့စည်းလုပ်ကံပုံတွေမကန့်ညီတာလုံထုံးလုံနည်းတွေကိုအမြန်ဆုံးပြုပြင်ပြောင်းလဲနိုင်အောင်ကြိုးစားနေတယ်လို့မင်းကုန်းမှထည့်သွင်းပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီလိုမြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည7:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်ဆင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆရာ။
ဘုဒ္ဓဂုဏ်ရဲ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အခုကျမတို့အတန်လှည့်နေတဲ့ Radio Season PP ချင်းမှာပဲ Asia Set 7 Juru ကနေဓာတ်ရိုက်လှုပ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနားဆင်နိုင်ပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြော်ဇန်တာရဲ့မြန်မာရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ခုတော့ကြံနေသေးတဲ့အချိန်တွင်မှနောက်ဆုံးရမြန်မာနဲ့နိုင်ငံတကာချင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
။တောင်မြောက်ကိုရီးယားကောင်ဆောင်နှစ်ယောက်ချရရှိခဲ့တဲ့သဘောတူညီချက်အရအမေရိကန်ပြည်သူဘက်ကလည်းလက်လျောညှိထွေးဆောင်ရွက်လာမယ်ဆိုရင်အဓိကနျူကလ িয়ার ဆေးရုံဖြစ်တဲ့ရုံပြောင်းကိုဖြတ်သိမ်းမယ်ကြောင့်မြောက်ကိုရီးယားကပြောလိုက်ပါတယ်။တောင်မြောက်ချတတိယဆွေးနွေးပွဲဒုတိယနေ့ဖြစ်မြောက်ကိုရီးယားကောင်ဆောင်ခွန်ဂျွန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဒီနေ့တွေ့ဆုံပြီးမှပဲနှစ်နိုင်ငံကြားသဘောတူညီချက်ကိုကြေညာလိုက်တာပါ။စီးရီးယားစစ်လေယာဉ်ကိုရုရှားစစ်လေယာဉ်ကိုစီးရီးယားကပစ်ချခဲ့တာမတော်တဆမှုစွာဖြစ်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပြီးအစ်ဇွေးနဲ့တင်းမာနိုင်တဲ့အခြေအနေတွေကိုလည်းရှင်းပြခဲ့ပါတယ်။အစ်ဇွေးရဲ့ဒုံးကျည်တက်ခတ်မှုကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားရဲ့ပစ်ခတ်မှုကြောင့်ရုရှားကင်းထောက်လေယာဉ်ပစ်ချရတာကနေလိုက်ပါလာသူ15ဦးသေဆုံးခဲ့ရတာပါ။အမေရိကန်တရားဝင်ချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားသူဘရက်ကာဗနော့လွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကလင်မဲဆိုင်ရာအကြမ်းဖက်တာခံခဲ့ရတယ်လို့ဆိုရဲအမျိုးသမီးကသူ့ဆွဆွဲချင်တဲ့ပတ်သက်လို့ပြည်တော်စုစုံစမ်းစစ်ဆေးပြီးတော့ FBI ကစုံစမ်းစစ်ဆေးလို့တဲ့အကြောင်းအကျိုးဆောင်ရှင်းလင်းတွေကပြောပါတယ်။တရားသူကြီးကာဗနော့ကတော့ဆွဆွဲချက်ကိုညှင်းဆန်ထားပြီးရှေ့လာမယ့်တင်းလင်းလာနေ့ထက်လွတ်တော်တရားရေးရာကော်မတီရှေ့မှာမှဖြည့်ရှင်းလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ပြည်ထောင်နိုင်ငံကြေးဝန်ကြီးဂျယ်ရမီဟန်ရဲ့ဒီနေ့ဆက်တင်လိုက်တဲ့နေ့ရက်ကြာမြန်မာနိုင်ငံခီးစဉ်တွင်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆက်စုချင်းနဲ့တွေ့ဆုံမှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးချင်းနေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့လည်းမျှော်လင့်ရပါတယ်။မြန်မာနိုင်ငံကိုရောက်ရှိစဉ်လူ့ခွင့်ရေးလှုပ်ရှားသူတွေနဲ့တွေ့ဆုံမှုရှိသလိုပြည်ပကတ်တွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ဖို့လည်းစီစဉ်ထားတာပါ။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆက်စုချင်းနဲ့မနက်ဖြန်တွေ့ဆုံမှုစီစဉ်ထားတဲ့ပြည်ထောင်နိုင်ငံကြေးဝန်ကြီးကတော့ရခိုင်ပြည်နယ်ကအခြေအနေတွေကိုသတင်းယူနေစဉ်ဖတ်ဆီးခံခဲ့ရတဲ့ရိုက်တာသတင်းသမားနှစ်ယောက်အရေးကိုလည်းခီးစဉ်တွင်ပြောဆိုမယ်ကြောင်းပြောဆိုထားပါတယ်
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှူးကနန်းလောင်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ Skip 6 ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညနေပိုင်း VOA မြန်မာဘာသာအစီအစဉ်တွေကိုလိုင်းတိုမီတာ16925ရုပ်ကနေထုတ်လွှင့်ပြီးခဲ့ရပါ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်တောတာရှင်များနေ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများတစ်ဆင်အောင်ပါ
This program has come to you from the Voice of America, Washington. From Washington.